မြန်မာနိုင်ငံမှာထိမ့်သိမ်းခံရတဲ့အမေရိကန်သတင်းတောက်ဒန်နီယယ်ဖန်စတာရဲ့အမှုကိုမနေ့ကအင်းစိန်အချင်းတောက်တရားရုံးမှာကြားနာစစ်ဆေးပြီးတရားရုံးမှာအမေရိကန်တန်ယုံကောင်စစ်ဝင်အရာရှိနှစ်ဦးတက်ရောက်ခဲ့ပါတယ်ပထမအကြိမ်ရုံးထုတ်ခဲ့တဲ့ဂျွန်လ18ရက်နေ့တုန်းကတော့အမေရိကန်တန်ယုံအရာရှိတွေနဲ့တွေ့ခွင့်မရရှိခဲ့ပါဘူးသူဟာကိုယ်အလေးချိန်ကြာသွားပြီမဲ့နေကောင်းချမ်းပါတယ်လို့ကြာသာပရိနေကတရားခွင်မှာသူ့ကိုတွေ့ဆုံခဲ့တဲ့သူ့ရဲ့ရှင်းနေကပြောပါတယ်သူရဲ့အကူ Brian Foster နဲ့လည်းဒီတစ်ပတ်အတွင်းတယ်လီဖုန်းကဆက်သွယ်စကားပြောခွင့်ရခဲ့ပါတယ်။အသက်38နှစ်အရွယ် Foster ဟာမေလ24ရက်နေ့ကအမေရိကန်ပြည်ထောင်စုကိုပြန်လာဖို့မလေးရှားနိုင်ငံကိုအသွားရန်ကုန်လေဆိပ်မှာဖမ်းဆီးခံခဲ့ရပါတယ်။သူ့ကိုတခြားအာဏာသိမ်းမှုစတင်တဲ့လှုပ်ရှားမှုတွေအပေါ်စွဲဆိုထားတဲ့905ကာကြီးနဲ့စူပူမှုဖြစ်အောင်လှုပ်ဆောင်တယ်ဆိုပြီးတရားစွဲဆိုထားတာပါ။သူ့အမှုကိုဒီလဇူလိုင်15ရက်နေ့ကိုရွှေ့ဆိုင်လိုက်တယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။သူ့တဲ့ဆွေးဝါးစားကြရီပို့ပေးဖို့သူ့ရဲ့အမျိုးသမီးကိုဒန်နီယယ်ဖန်စတာကတရားခွင်မှာမှာကြားခဲ့ပါတယ်။ဂျာတာဗလီနဲ့ရုံထုတ်တော့အမေရိကန်တန်ယုံကအရာရှိနှစ်ဦးအစ်စိန်တောင်တူတရားရုံမှာတက်ခွင့်ရခဲ့ပါတယ်။မိသားစုနဲ့ဒီတစ်ပတ်ထဲမှာတယ်လီဖုန်းစကားပြောခွင့်လည်းရရှိခဲ့ပါတယ်။ပြီးခဲ့တဲ့ဂျွန်လ18ရက်နေ့ကလည်းအစ်စိန်တောင်တူတရားရုံမှာဒန်နီယယ်ဖန်စတာကိုပထမအကြိမ်ရုံထုတ်ခဲ့ပါတယ်။သူကိုချက်ချင်းလွတ်ပေးဖို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကမြန်မာစစ်အုပ်ချုပ်ရေးကောင်စီကိုတောင်းဆိုထားပါတယ်။ဒန်နီယယ်ဖန်စတာကိုအင်းစိန်တောင်ထဲမှာဖမ်းဆီးထိန်းသိမ်းခဲ့တဲ့နောက်ထပ်အမေရိကန်နိုင်ငံသားကမာရွတ်မီဒီယာအယ်ဒီတာချုပ်ကိုနေတန်မောင်ကိုတော့မကြာခင်ရပိုင်အတွင်းကအမှုကိုပိတ်သိမ်းပြီးစစ်ကောင်စီကပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ။